အစိုးရကအစိုးဆုံးလို့အမေရိကန်အရာရှိတွေကသတ်မှတ်ထားတဲ့အထောက်ထားမဲ့ရွှေ့ပြောင်းနေထိုင်သူတွေကိုနေရက်ပြန်မပို့သေးခင်ကျူဘားနိုင်ငံကွာဒါနာမိုအဂျင်စကာမှာထိန်းသိမ်းထားပါတယ်။အနေအများတဲ့တရားမဝင်နိုင်ငံခြားသား10ဦးအင်္ဂါနေ့ကရောက်လာပြီးတော့အိုက်စ်လို့ခေါ်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးတဲ့အကောက်ခွန်အရာရှိတွေကကြီးကြပ်ထိန်းသိမ်းထားပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ကလည်းအတည်ပြုပါတယ်။ရွှေ့ပြောင်းနေထိုင်သူတွေတင်လာတဲ့ C17 စစ်ဖက်ကုန်တင်လေယာဉ်ဟာ Texas ပြည်နယ် Fort Bliss ကနေ Guantanamo အကျဉ်းစခန်းကိုအင်္ဂါနေ့ကဆိုက်ရောက်လာကြောင်း VOA American အသံသတင်းဌာနကအရင်ဆုံးတင်ပြခဲ့တာပါ။အဲ့ဒီရွှေ့ပြောင်းဝင်ရောက်လာသူတွေကို Guantanamo အကျဉ်းစခန်းမှာယာယီထိန်းသိမ်းထားတာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီလူတွေကိုသူတို့ရဲ့မွေးရနိုင်ငံဒါမှမဟုတ်အခြားတင့်လျော်တဲ့နေရာရီစီပြန်မပို့နိုင်သေးခင်မှာတော့ဘေးကင်းကင်းနဲ့အသေးအချာထိန်းသိမ်းထားဖို့အတွက် ICE အဖွဲ့ကဆောင်ရွက်နေပါတယ်လို့လည်းပင်နဂွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုမ်ကလည်းစစ်ဖက်ကုန်တင်လေယာဉ်ပေါ်တက်ဖို့ပြင်ဆင်နေကြတဲ့ရွှေ့ပြောင်းနေထိုင်သူတို့ရဲ့တပ်ပုံတွေကို X လူမှုကွန်ရက်ဆက်မျက်နှာမှာအင်္ဂါနေ့ကတင်ခဲ့ပါတယ်။